အီရန်ဒီဇိုင်းလုပ်တဲ့တိုက်ခိုက်ရေးဒရုန်းတွေထုတ်နေတယ်ဆိုပြီးတော့တန်တရားရှိတဲ့ရုရှားစစ်ဟုတ်တစ်ခုအတွက်အနောက်နိုင်ငံတွေရဲ့လက်ရှိပစ္စည်းတွေတရားမဝင်လွှဲပြောင်းရယူမှုတားမြစ်ဖို့ကြိုးစားတဲ့နေရာမှာအောင်မြင်မှုတွေရရှိနေတယ်လို့အမေရိကန်နဲ့ယူကရိန်းသုတေသီတွေကပြောပါတယ်ရုရှားဟာအလပူကာအထူးစီးပွားရေးဆောင်မှာတက်ခဲဒရုန်းတွေထုတ်လုပ်တဲ့စက်ရုံအတွက်လိုအပ်တဲ့ပစ္စည်းပစ္စည်းတွေကိုအီရန်စီကနေပြီးတော့လက်ခံယူခဲ့တယ်လို့အမေရိကန်ထောက်လိုင်းရေးသတင်းတရက်ကိုသမ္မတအင်ပီရိုကထုတ်ပြန်ခဲ့ပါတယ်။ယူကရိန်းကိုတက်ခတ်ဖို့အတွက်သူ့ရဲ့ကိုယ်ပိုင်အရင်းမြစ်တွေသုံးပြီးတော့ဒရုန်းတွေထုတ်လုပ်နေတယ်လို့ရုရှားကပြောထားတာပါ။အီရန်ဘက်ကတော့2022ဖေဖော်ဝါရီလယူကရိန်းကျူးကျော်စစ်မတိုင်ခင်ကပဲရုရှားကဒရုန်းတွေထောက်ပံ့ခဲ့ဘူးတယ်လို့ပြောပါတယ်။အလဘူကာစေုံနဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းစုံစမ်းချက်ကိုဝါရှင်တန်မှာရှိတဲ့ရုရှားတန်ယုံရောနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာအီရန်ကုစတဲ့အဖွဲ့ယုံကပါတုံ့ပြန်ဖြေဆိုတာမရှိပါဘူး။ဒရုန်းစေုံလို့တန်တရားရှိတဲ့အလဘူကာစေုံနဲ့ဆက်နွယ်ပတ်သက်နေတဲ့ရုရှားကုမ္ပဏီ၁၁ခုကိုအမေရိကန်ကုန်သွယ်ရေးဌာနကပို့ကုန်ထိန်းချုပ်မှု CNN မှာဒီဇင်ဘာလ6ရက်နေ့ကထည့်သွင်းခဲ့တယ်လို့သူသတိတွေကထောက်ပြပါရတယ်။ဖေဖော်ဝါရီလထဲမှာတော့အဲဒီကန့်သက်ထိန်းချုပ်မှုမှာဒီစီးရင်ပါရုရှားနဲ့အီရန်ကုမ္ပဏီတွေအသုံးပြုနေတဲ့ဒပိုင်းလက်ကူးပစ္စည်းတွေနဲ့ဒရုန်းထုတ်လုပ်မှုမှာသုံးတဲ့ပစ္စည်းတွေလည်းပါဝင်လာတယ်လို့ကုန်သွယ်ရေးအရာရှိတွေကပြောခဲ့ပါတယ်